င်္ဂလာညနေခင်းပါရှင်2019ခုနှစ်ဇူလိုင်လ30ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9.19 19.25 တို့ကနေနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုကိုအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါကယ်လီဖိုးနီးယားပြည်နယ်ဂီရိုင်းမြို့ပြစ်ခတ်မှုမှာတေဆုံးတန်ရာရသူတွေအတွက်အမှတ်တရပွဲတစ်ခုကိုတနင်္လာနေ့ကလုပ်ပါတယ်။ရခိုင်ပြည်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစိုးရအနေနဲ့ဥပဒေတိုင်လောရမယ်လို့မလေးရှားနိုင်ငံကပြောပါတယ်။ဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြသူတွေကဒီကနေ့မြောက်ရထားလိုင်းစနစ်ကိုတားဆီးတာကြောင့်ရထားလိုင်းတွေခဏတာပြတ်တောက်သွားခဲ့ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ။
အခုညနေခင်းနားဆင်ရမယ့်သတင်းလာတွေထဲမှာတော့ချင်းပြည်နယ်ပလောက်ဝမြို့နယ်ထဲမှာကလဒန်မြစ်ဘက်ဆုံစီမံဂိမ်းကဝန်ထမ်းတချို့ကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းဆီးထားတာအတွက်မိသားစုဝင်တွေစိုးရိမ်နေကြပါတယ်
ကလာဒန်ပိုဇက်လို့လို့တဲ့လူအခုသူတို့ကချင်းချင်းရေးဆဲပါသူတို့ပြန်မလို့ဖြစ်ပြီးတော့သူတို့အရန်ကို
ချင်းလူအခွင့်ရေးအဖွဲ့ဒါရိုက်တာရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်နိုင်ငံတကာသတင်းလွှာတွေမှာတော့ရုရှားရွေးကောက်ပွဲမှာအတိုက်ခံကိုယ်စားလှယ်တွေဝင်ရောက်အရွေးခံခွင့်မပေးလို့မလို့စန့်ကျင်ကန့်ကွက်နေကြတဲ့အခြေအနေနဲ့ဆေးရွက်ကြီးကြောင့်ဖြစ်တဲ့ယောဂဆူတွေတိုက်ဖျက်ရေးဆိုင်ရာကျန်းမာရေးသတင်းဆောင်ပါတစ်ပုဒ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင
်ကယ်လီဖိုးနီးယားပြည်နယ်ဂီရိုင်းမြို့ကအစားအစာပွဲတော်တစ်ခုမှာဆယ်ကျော်သက်ရွယ်လူငယ်တူဦးကတရက်နဲ့ဝင်ပစ်လို့တေဆုံးဒဏ်ရာရသူတွေအတွက်အမှတ်တရဆုတောင်းပွဲကိုတနင်္လာနေ့ကမြို့တော်ခန့်မှအပြင်ဘက်မှာကျင်းပပြီးလူရပေါင်းများစွာတက်ပါတယ်တယောက်လာသူတွေကဖျောင်းနိုင်လေးတွေကိုမီးထွန်းကန်ကြပြီးဒေသဆိုင်ရာခေါင်းဆောင်တွေမိန့်ခွန်းပြောတာကိုနားထောင်ကြပြီးတော့ဂီရိုင်းဟာအားကောင်းတယ်လို့ဆိုရမယ်ဂီရိုင်းစထရောင်းဆိုတော့ကိုအဟိတ်ကြွေးကြော်ကြပါလေ။တနင်္လာနေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုဘာကြောင့်လုပ်တယ်ဆိုတာသိရဖို့အာနာဝင်တွေကစူးစမ်းနေကြဆဲပါ။အသက်19နှစ်ရွယ်ဆန်တီနိုဝီလျံလီဂန်ဟာဂီရိုင်းစက်တုံပြူစားစာပွဲတော်နောက်ဆုံးနေ့မှာပွဲတော်ထဲဝင်လာပြီးချေမုံရင်ရိုင်ဖယ်တနတ်နဲ့တွေ့ကြရလူကိုပြစ်ခတ်ခဲ့ပုံရတယ်လို့ဂီရိုင်းရဲ့တပ်ဖွဲ့အကြီးကစကော့စမစ်တီကပြောပါလေ။ဒီဆုံးသူတွေထဲမှာ6နှစ်အရွယ်ယောက်ျားလေးတူ73နှစ်အရွယ်မိန်းကလေးတူနဲ့အသက်20ဝန်းကျင်အရွယ်လူငယ်တူတို့ပါဝင်ပါတယ်။ပွဲတော်လာသူတွေကနောက်ထပ်12ယောက်လည်းဒဏ်ရာရခဲ့ပြီးတနသမားကိုတော့ရဲတပ်ဖွဲ့ကပြစ်တက်လိုက်ပါတယ်။ပွဲတော်လာသူတွေဟာလူညိုရင်းစစ်ဆေးတဲ့နေရာတွေမှာဆက်တွေနဲ့စစ်ဆေးတာကိုခံရရတယ်လို့ပါလာတဲ့အိတ်တွေကိုလည်းရှာဖွေစစ်ဆေးပြီးတော့မှဝင်ဝင်ရကြတာပါ။တနသမားဟာအဲ့ဒီစစ်ဆေးရေးကိုရှောင်ဖို့ခြံစည်းရိုးကိုချိုးဖျက်ပြီးဝင်လာတာလို့ရဲတပ်ဖွဲ့ကပြောပါတယ်
။ဒီမိုကရက်တစ်ပါတီသမရကိုယ်စားလှယ်လောင်းတွေရဲ့ဒုတိယကြိမ်စကားဆက်တူပွဲကိုဒီကနေ့အင်္ဂါနေ့နဲ့ဗုဒ္ဓဦးနေ့ညမှာကျင်းပမှာပါ။ကိုယ်စားလှယ်လောင်းအယောက်20ဟာလာမယ့်2020သမရရွေးကောက်ပွဲမှာသမရဒေါ်နယ်ထရမ့်ကိုဖျောက်ချနိုင်မဲ့ဒီမိုကရက်တစ်ပါတီရဲ့အကောင်းဆုံးကိုယ်စားလှယ်ဘာကြောင့်သူတို့ဖြစ်တဲ့နည်းဆိုတာကိုစကားစစ်ထိုးကြမှာပါ။လာမယ့်နှစ်အစောပိုင်းမှာဒီမိုကရက်တစ်ပါတီရဲ့သမရကိုယ်စားလှယ်လောင်းထက်ဆင့်စီစီရွေးချယ်ပွဲမှတိုင်ခင်6လအလိုမှာတရက်ကိုဒီ10ယောက်စီစကားစစ်ထိုးကြမှာပါ။ CNN ရုပ်မြင်သံကြားအစီအစဉ်ကနေတရက်ထုတ်လင်းမဲ့စကားစစ်ထိုးပွဲကိုအမေရိကရဲ့မော်တော်ကားထုတ်လုပ်တဲ့လုပ်ငန်းတွေအဓိကအခြေဆက်ရာမီရှိဂန်ပြည်နယ်ဒီထရိုက်မှာကျင်းပမှာပါစက်တင်ဘာလလယ်မှာကျင်းပမယ့်စကားစစ်ထိုးပွဲမတိုင်ခင်မှာဒီကိုယ်စားလှယ်လောင်းတွေဟာသူတို့သမရဖြစ်လာတဲ့ခါမှာကျင့်သုံးမဲ့မူဝါဒတွေနဲ့ပတ်သက်ပြီးအကျိတ်နဲ့စကားစစ်ထိုးကြပြီးတဲ့နောက်သူတို့ဟာသူတို့ရဲ့ပြိုင်ဘက်ထက်တာလွန်ကြောင်းပြောကြားနိုင်ယူကာနောက်ကျင်းပမယ့်စကားစစ်ထိုးပွဲအတွက်လူစည်းစစ်ချော့ချသွားမှာပါလုံးရက်တလားလောက်ကကျင်းပခဲ့တဲ့ပထမကြိမ်စကားစစ်တုပ်ပွဲအတုံးကလိုပဲဒုသမရဟောင်းဂျိုးဘိုက်တန်ဟာဒီမိုကရက်ကိုယ်စားလှယ်လောင်းတွေထဲမှာထိတ်ဆုံးကပြင်းနေသူဖြစ်ပါတယ်ဘိုက်တန်ဟာအလေအလတ်လက်ဝဲဝါဒီတူဖြစ်ပြီးတော့ conservative မဲဆန္ဒရှင်တွေအကြားအများကြိုက်ဝါဒကျင့်သုံးပြီးတော့ထောက်ခံမှုရယူတဲ့ Trump နဲ့ရှင်ပြန်ဖို့အကောင်းဆုံးသူတူဖြစ်တယ်လို့ဒီမိုကရက်ပါတီထောက်ခံသူတွေကခံမှန်းထားတာပါဒါပေမဲ့လည်းသူက86နှစ်ရှိပြီမို့ဒီအသက်အရွယ်နဲ့နိုင်ငံကိုဦးဆောင်မှလားဆိုတဲ့ပေါ်မေးခွန်းထုတ်စရာတွေတော့ရှိနေပါတယ်။အင်္ဂါနေ့ညမှာကျင်းပမယ့်စကားစစ်တူပွဲမှာတော့နေပေါင်းများစွာရင်းနှီးခဲ့ကြပြီးတော့အထက်လွှတ်တော်အမတ် Bernie Sanders နဲ့ Elizabeth Warren တို့လည်းပါဝင်ကြမှာပါ။သူတို့နှစ်ဦးကတခြားသူတွေထက်ပိုပြီးတော့ Liberal Wara ကိုကန့်ဆွဲကြသူတွေလည်းဖြစ်တယ်လို့ခန့်မှန်းထားတာပါ။အ
ာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်ရေတွက်ကို2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပခြင်းမတိုင်ခင်သမ္မတ Donald Trump ကရှော့ချခြင်းနဲ့လို့အင်ဂျာဝန်ကြီးမိုက်ဖွန်ပေယိုကတနင်္လာနေ့မှာပြောပါရယ်2019ခုနှစ်ဩဂုတ်လမှာထုတ်ပြန်ခဲ့တဲ့တောင်အရှဒေသဆိုင်ရာသမ္မတထရမ့်ရဲ့မူဝါဒထဲမှာအမေရိကန်တပ်ဖွဲ့တွေကိုကာလအကန့်အသတ်မရှိထားဖို့ဖော်ပြထားပါရယ်ရည်ရွယ်ချက်ကတော့ဆယ်စုနှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်နိုင်ရင်အာဖဂန်စိုးရနဲ့ဆက်ဆက်ဆွေးနွေးဖို့တာလီဘန်တွေကိုဖိအားပေးနိုင်အောင်ဖြစ်ပါရယ်ဒါပေမဲ့လည်းအခုဝန်ကြီးပွန်ပေယိုပြောစကားကတာလီဘန်နဲ့ဆွေးနွေးပွဲတွေပြီးခဲ့တဲ့နှစ်မှာစတင်ခဲ့ကြတဲ့ဆိုရင်မူဝါဒအပြောင်းလဲရှိလာနေပုံရတယ်ဆိုတာကိုပြပါရယ်တပ်ဖွဲ့ရုပ်သိမ်းမဲ့ချိန်စရာကိုထုတ်ပြောလိုက်တာက သမ္မတထရမ့်ဟာတာလီဘန်တွေနဲ့ဘယ်လိုသဘောတူညီချက်မျိုးကိုမဆိုရယူဖို့အင်စင်ထားပြီးဆိုတဲ့ခံမှန်းချက်တွေထွက်လာစေပါတယ်။အမေရိကန်ကျွန်တော်နောက်ခံပေးထားတဲ့အာဖဂန်အစိုးရမှဘယ်လိုစိုးရိမ်ချက်တွေပဲရှိနေပါစေ။အမေရိကန်မဲဆန္ဒရှင်တွေသမ္မတရွေးကောက်ပွဲအတွက်မဲမပေးခင်အနေဆုံးတော့တပ်ဖွဲ့ဝင်တချို့ကိုရုတ်သိမ်းနိုင်စေမဲ့သဘောတူညီချက်မျိုးဖြစ်မလားလို့ခံမှန်းကြတာပါ။ဒါမဲ့စက်တင်ဘာလမှာအာဖဂန်သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေချိန်အမေရိကန်ဘက်ကလည်းတာလီဘန်တွေနဲ့နောက်တစ်ကြော်ဆွေးနွေးပွဲတွေလုပ်ဖို့ပြင်ဆင်နေကြမှာပဲ။ဝန်ကြီးပွန်ပီယိုရဲ့ပြောဆိုချက်ထွက်လာတာလည်းဖြစ်ပါတယ်။
2019ခုနှစ်ပထမ6လအတွင်းအာဖဂန်စ္စတန်ရဲ့သားတွေတည်ဆုံမှုအရေးအတွက်ဟာတာလီဘန်တွေတခြားစစ်သွေးကြွတွေလက်ချက်ကြောင့်ဆိုရတဲ့အာဖဂန်ဆူရနဲ့နေတိုးဥဆောင်တဲ့တပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်တွေပေါ်ဆစ်ဆင်ရေးကြောင့်ပုံများတယ်လို့ကုလသမဂ္ဂကပြောဆိုပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့အာဖဂန်စ္စတန်ဆိုင်ရာကုလသမဂ္ဂမစ်ရှင်ရဲ့အစီရင်ခံစာမှာအဆိုရနဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်အာဖဂန်ရဲ့သား918ယောက်တည်ဆုံခဲ့ပြီးတော့ဒါဟာဆိုရင် 2018 ခုနှစ်ပထမ6လအတွင်းတည်ဆုံတဲ့အရေးအတွက်931ယောက်ထက်ဒီ31ရာခိုင်နှုန်းပိုများလာတာပါ။တည်ဆုံသူအများစုကအကြမ်းဖက်ခြေမုံနဲ့မြေပြင်နဲ့လေကြောင်းဆစ်ဆင်ရေးတွေအတွင်းတည်ဆုံကြတာပါ။အာဖဂန်ရဲ့တာစုစုပေါင်း2446ဦးကအစိုးရဘက်နဲ့အကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်တည်ဆုံကြရတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။အာဖဂန်စစ်ပွဲပြစ်ပခါနဲ့ပတ်သက်လို့သက်ဆိုင်သူတွေကအကြောင်းမျိုးစုံပြနေကြပြီးတော့သူတို့လုပ်ရမှန်ကန်ကြောင်းလည်းလိုရာဆွဲပြောနေကြတယ်လို့အာဖဂန်မစ်ရှင်လူခွေဆိုင်ရာကုလအကြီးအကဲရစ်ချက်ဘန်နက်ကပြောပါတယ်လူသားချင်းဆိုင်ရာနိုင်ငံတကာဥပဒေကိုလေးစားလိုက်နာယုံနာမကပဲတပ်ပွဲအချိန်ချော့ချပြီးတော့အခြေအနေတွေပိုကောင်းလာအောင်နှစ်ပတ်စလုံးကဆောင်ရွက်နိုင်ကြောင်းလည်းသူကအကြံပြုပါတယ်အမေရိကန်ပြည်အောင်စုမှာ2000ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှုပြီး18နှစ်အကြာဒီတာလီဘန်တွေကိုနှိမ်နင်းနေတဲ့အမေရိကန်ပြည်အောင်စုဟာအခုအခါမှာဒီစစ်ပွဲကိုအဆုံးသတ်ဖို့တာလီဘန်တွေနဲ့ဆွေးနွေးနေတာပါအမေရိကန်ပါဝင်နိုင်ငံသားတပ်ဖွဲ့တွေအာဖဂန်စ္စတန်ကဆုတ်ခွာပေးဖို့တာလီဘန်တွေကလူလာနေတာဖြစ်ပြီးအမေရိကန်ပြည်အောင်စုဘက်ကတော့အာဖဂန်စ္စတန်အနေနဲ့ဒီအမေရိကန်ပြည်အောင်စုကိုတိုက်ခိုက်ဖို့အကြမ်းဖက်လှုပ်ရှားမှုတွေအတွက်သူတို့ဒေသကိုအခြေစိုက်စခန်းမျိုးအဖြစ်အသုံးပြုခွင့်မပေးတာအပါအဝင်တခြားလူမျိုးရေးဆိုင်ရာအာမခံချက်တွေရရှိဖို့တောင်းဆိုထားတာပါခင်ဗျာ
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9ကီလိုမီတာ19 kHz 1068ည9ကီလိုမီတာ19 kHz 1565နဲ့9ကီလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့အင်္ဂါညနေဘက်ဒီနေ့ကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ရိုဟင်ညာမွတ်စလင်လူနည်းစုတွေပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာအစိုးရအနေနဲ့တရားဥပဒေတိုင်းပြည့်အောင်လုပ်ရမယ်လို့မလေးရှားနိုင်ငံသားဌာနကပြောပါတယ်။ဒါမှသာလျှင်စစ်တပ်ရဲ့ရက်စက်တဲ့နေနေမှုကြောင့်တိုင်းပြည်ကနေထွက်ပြေးသွားရတဲ့ရိုဟင်ညာထောင်ပေါင်းများစွာနိုင်ငံကိုဘေးရန်ကင်းစွာပြန်လာနိုင်မယ်လို့ပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီအပိုင်းတွင်အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကျင်းပဖို့ရှိနေချိန်မှာပဲမလေးရှားနိုင်ငံသားဌာနကအခုလိုပြောလိုက်တာပါ။ဒါ့အပြင်ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်နိုင်ငံသားဌာနအမြဲတမ်းအတွင်းဝန်ဦးမင်းသူဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသွားပြီးဒုက္ခသည်တွေနဲ့ရောတာဝန်ရှိသူတွေနဲ့ပါဆွေးနွေးပြောဆိုနေချိန်လည်းဖြစ်ပါတယ်။ဒီကြက်တဲကိုဖြည့်ရှင်ဖို့နဲ့ဒုက္ခသည်တွေပြန်လာနိုင်ရေးတင်းတင်းကြောက်ပတ်တဲ့အခြေအနေကိုဖန်တီးနိုင်ရေးမှာတာဝန်ခံမှုရှိဖို့ကိစ္စဟာမရှိမဖြစ်ရေးပါတယ်လို့မလေးရှားနိုင်ငံသားဌာနက AB တင်းတင်းဌာနကိုပေးပို့တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။2019ခုနှစ်မှာအာဆာအဖွဲ့ကနေဆက်လူညီရေးစခန်းတွေကိုဝင်တိုက်ပြီးတဲ့နောက်မြန်မာတပ်မတော်ကရှင်းလင်းရေးလုပ်တာကနေရိုဟင်ညာမွတ်စလင်ခုနှစ်သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးသွားကြတာပါ။အဲဒီစစ်စင်ရေးတွင်မြန်မာလူညီရေးတပ်ဖွဲ့တွေဟာဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဆွဆွဲထားပါတယ်။ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကရောတပ်မတော်ကပါဆွဆွဲချက်တွေကိုညင်ထားပြီးတရားအဖွဲ့တွေဖွဲ့ပြီးတော့စုံစမ်းစစ်ဆေးတာတွေလှုပ်ဆောင်နေပါတယ်
။ဒီကနေ့အင်္ဂါနေ့ဟောင်ကောင်မြောက်ယထာဘူရာရုံမှာဒီမိုကရေစီအရေးလှုပ်ရှားဆန္ဒပြကြသူတွေကြောင်းယထာနဲ့ပုံမှန်အလုပ်သွားလာသူတွေအခက်အခဲတွေ့ခဲ့ရပါတယ်။ယထာကြီးစင်တွေနှောင့်နှေးခဲ့ရတယ်လို့တချို့ဘူရာတွေမှာယထာတိရှိတာကိုအချိန်ပိုင်းရန်နှားထားတဲ့အတွက်သွားလို့တဲ့ဘူရာကိုအခမဲ့ပို့ဆောင်ပေးတဲ့မော်တော်ယာဉ်တွေကိုခီးတယ်ရီအချိန်တော်ကြာဆောင်းတိုင်းစီးနင်းခဲ့ကြရတာပါပုံမှန်သွားလာနေသူတွေနဲ့ဆန္ဒပြသူတွေကြားတိုးဝိတ်တွန်းတိုက်အခြေအနေတွေနဲ့လည်းကြုံခဲ့ကြရပါတယ်တရင်ကုန်နေပြီညကလည်းဆန္ဒပြသူတွေနဲ့အဒီကယုံနေနေရဲတပ်ဖွဲ့ကြားထိတ်တိုက်တွေ့ပြီးတော့ရဲတပ်ဖွဲ့ကမျက်ရည်ကိုဘုံတွေရဘာကြီးတွေနဲ့ပစ်ခတ်ဖြုတ်ခွဲခဲ့ပါတယ်ရာဇဝတ်မှုကျူးလွန်တယ်လို့ဆွဆွဲခံထားသူတွေကိုတရုတ်နိုင်ငံမှာတရားစစ်ဆေးရေးဟောင်ကောင်ကနေလွှဲပြောင်းပေးမဲ့ဥပဒေချမ်းကိုကန့်ကွက်တဲ့အနေနဲ့လွန်ခဲ့တဲ့2လနီးပါးကစလို့အစိုးရစန့်ကျင်ရေးဆန္ဒပြပွဲကြီးတွေဟောင်ကောင်မှာဖြစ်ပေါ်နေတာပါခင်ဗျာ
ဘရာဇီးနိုင်ငံမြောက်ပိုင်းကအကျဉ်းတော်တစ်ခုမှာနင်းလာနေကဒီကယုံဖြစ်ပြီးအကျဉ်းသား59ယောက်ထက်မနည်းတည်ဆုံးခဲ့ရပြီးတဲ့နောက်အခြေအနေတင်းမာနေစေပါပဲ Yabai Parabinega, Elta Mira, Gendama, Lizogan Kuya Ponega, Tembe Gandkuka, Gendarigu, Tare, Tonta Kantuku, Midian Shuragani, Rigion Sapsidalu, Bine, Jinuzitana, Chikega, Biobari, Tisunu, Gendaridega, Sachoyoha, Compta Kantaya, Elu, Anavaniga, Biobari, Rigion Pitching, Twin Tongan and Ugo, Zagambi, Panko Target, we met Nabaima, Tenu Bigabari, Akupia, Bigger Milaga, Parabinea, Inijin, Amazonas, Binega, Genda, Liguma, Lizogan Rija, Yuins, and Captivi,
အကျဉ်းသားငါးဆယ်ငါးယောက်တေဆုံးခဲ့ရတဲ့ဖြစ်ရတဲ့လာဒရန်တူပါတယ်။အာနာယပါတီကလွတ်တော်အမတ်တူဦးကိုရိမှုနောက်ဆက်မှုလို့နဲ့ဆွဆွဲခဲ့တဲ့မင်းကလေးငယ်ကားနဲ့အတိုက်ခံရတာကြောင့်ဒီအပြင်ထန်တဲ့ရရသွားပြီးတဲ့နောက်အသက်19နှစ်အရွယ်သူ့ရဲ့အတော်နှစ်ယောက်ဟာတေဆုံးသွားပြီးတော့ရှေ့နေလက်တန်းရရသွားတဲ့အပေါ်လောက်ကျမှုအဖြစ်အလုံးကတမန်ရရှိနေတာပါဆွဆွဲခံထားသူ ဘာဟာရတီယာဂျနီတာပါတီအမတ်ကူဒီပ်စင်းစန်ဂါကိုဒေသခံရဲတွေကဖေးမှဂူကြီးပေးတယ်လို့ပြောဆိုမှုတွေရှိနေတာကြောင့်လေအိန္ဒိယဘိုလ်အစိုးရကနေစုံစမ်းစစ်ဆေးဖို့ရှိနေပါတယ်။၄ချိန်မြောက်ပြန်ယူခံရတဲ့လွတ်တော်အမတ်စန်ဂါဟာလွန်ခဲ့တဲ့နှစ်ကတည်းကထောင်ဒဏ်ချမှတ်ခံထားရတာဖြစ်ပေမဲ့သူ့မှာဩဇာအာဏာအရှိန်အဝါဆက်ရှိနေကြောင်းလေတရင်းတွေကဆိုပါတယ်။အခုခါမှာမင်းကလေးငယ်နဲ့သ ဒီတော့ကဦးနာအိုခရိုင်အတွင်းဒီသူ့အိမ်မှာမရင်းကျင်းနေတာဖြစ်ကြောင်းမင်းကလေးငယ်ကဆွဆွဲထားတာပါဒီလိုဆွဆွဲမှုကြောင့်အဲ့ဒီမင်းကလေးငယ်ရဲ့အဖေဟာရဲရီဖမ်းဆီးတာကိုခံရပြီးဆန်ကာရဲ့ညီကိုတော်ဆက်သူလို့ဆိုသူရဲ့ရိုင်းနှံမှုကြောင့်တရားရပြီးတော့ကွယ်လွန်သွားခဲ့ပါတယ်
ပါကစ္စတန်စစ်ဖက်လေယာဉ်တွေလေတစ်စီးဟာစစ်ဖက်ထံလာချုပ်တီးရှိရာရောဘင်ဒီမြို့နာကလူနေရပ်ကွက်တစ်ခုထဲကိုဒေသစံတော်ချင်းဒီကနေ့ညပိုင်းကပြတ်ကျသွားတာကြောင့်လူစက်ခွန်ယောက်တဲ့မနေ့တည်ဆုံးသွားပါတယ်။ဒီရင်ဟာလေကျင့်ပြန်တဲ့နေချင်းအတွင်းမျိုးပြင်ရပ်ကွက်တစ်ခုထဲကအင်အတော်များများရှိတဲ့နေရာကိုပြတ်ကျသွားပြီးပေါက်ကွဲမိလုံသွားတယ်လို့စစ်ဖက်ထုတ်ပြန်တဲ့ခုမှာဖော်ပြ တစ်ခုမှာပြောထားပါဗျာခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်အောင်တို့ပြောပြသွားကြတာပါရှင်။အခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ချင်းပြည်နယ်ပလဝမြို့နယ်မှာတပ်မတော်နဲ့ဖြစ်တဲ့တိုက်ပွဲအတွင်းဖမ်းဆီးခဲ့သူတွေနဲ့ကလဒန်စီမံကိန်းလုပ်ငန်းခွင်ကနေဖမ်းဆီးခဲ့တဲ့ဝန်ထမ်းတွေကိုပြန်လွှတ်ပေးသွားမှာဖြစ်တဲ့အကြောင်း AA ရခိုင်လက်နက်ကိုင်အဖွဲ့ကပြောပါတယ်။သက်ဆိုင်ရာမိသားစုဝင်တွေကတော့အဖမ်းခံထားရတာ၄လလောက်ကြာနေပြီဖြစ်လို့စိုးရိမ်နေကြတာပါ။စီးရဲတင်းမာမှုတွေကြောင့်ချင်းပြည်နယ်အတွင်းအရက်သားတွေနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေမှာအခက်ကြုံနေရတဲ့အခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်စုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါချင်းပြည်နယ်ပလဝမြို့နယ်တွင်အေအေရခိုင်လက်နက်ကိုင်အဖွဲ့ကနေဖမ်းဆီးထားတဲ့အင်ဂျင်နီယာ၄ဦးနဲ့စုထူးဆန်ကုမ္ပဏီဝန်ထမ်းလုံးတမရှိဦးကိုပြန်လွှတ်ပေးဖို့အေအေဌာနချုပ်ကအမိန့်ပေးထားပြီးပေမဲ့နေမြေလုံခြုံရေးချင်နေရပြန်လွှတ်ဖို့ကြံ့ကြံ့နေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
ကျွန်တော်တို့ကဒီရဲသူတို့ဖမ်းပေးဖို့အတွက်ဟိုအောက်ခြေတပ်ဖွဲ့တွေကိုပြောပြီးဒီဒါပေမဲ့လို့ဟိုမှာဒီဒီမှာစစ်တပ်ကထိုးစစ်အရှင်ဟိုကပြင်းလာတဲ့အခါကျတော့အဲ့ဒီမှာဒီကျွန်တော်တို့ကလှုပ်ပေးဖို့အတွက်ဒါလုံခြုံရေးရအခြေအနေမကောင်းဘူးဖြစ်တယ်ဒီတိုင်းကြီးလှုပ်ပေးလိုက်ရင်လည်းတခုဖြစ်သွားလို့ရှိရင်ကျွန်တော်တို့မှာဖြစ်နေတယ်သူတို့အတွက်လုံခြုံရေးစိုးရိမ်ရတဲ့ဒါကြောင့်မလို့ကျွန်တော်တို့ကဟိုတိုက်တန်မတ်လ၉ရက်နေ့တုန်းကအဲ့ဒီဒီဒီမှာစစ်တပ်ရဲ့ဒီဟာစခန်းကိုကျွန်တော်တို့တက်ပြီးတော့တင်းတဲ့အချိန်မှာဖမ်းမိတဲ့ဥစ္စာတွေကဖြစ်တယောက်မှနေပြီးတော့9ယောက်လှုပ်ပြီးဆို4ယောက်ကျန်သေးတာပေါ့နော်သူတို့ကတော့ဒီအင်ဂျင်နီယာဌာနကလူတွေလည်းပြောတယ်။နောက်တစ်ခုရှိတာကစုစုဆိုင်ကုမ္ပဏီနဲ့ပတ်သက်တဲ့လူတွေပေါ့။အဲ့ဒီမှာသူတို့6ယောက်သူတို့အကုန်လုံးပေါင်းရင်အဲ့မှာ12ယောက်လို့အချမ်းချင်းတော့ပြောလို့ရတာပေါ့
။ပြီးခဲ့တဲ့မလ9ရက်နေ့ကပလဝမြို့နယ်ပီချောင်းဒေသတမတော်ပြူဟာကုန်းကိုအေအေတပ်ဖွဲ့ကနေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြီးစခန်းသွင်းလူတွေကိုဖမ်းဆီးသွားခဲ့တယ်လို့မလာ30ရက်မှာလဲပလဝမြို့နယ်တွင်ကင်းလောင်းရွာမှာလမ်းလုံငန်းဆောင်ရွက်နေတဲ့စုစုဆိုင်ကုမ္ပဏီဝန်ထမ်းလမ်းဖောက်လို့တမရှိဦးကိုအေအေဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။အေအေဖက်ကဖမ်းဆီးထားတဲ့လမ်းဖောက်လို့တမရှိဦးထဲမှာချင်းလူမျိုးနွယ်ဦးပါဝင်နေပြီးလက်ရှိပြန်မလို့သေးတာကြောင့်မိသားစုဝင်တွေစိုးရိမ်နေတယ်လို့ချင်းလူခွေးရေးဖွဲ့ကဒါရိုက်တာကိုသေးတာကပြောပါတယ
်။ကလဒန်ပရိုဂျက်လုပ်လို့တဲ့လူအခုသူတို့ကချင်းချင်းရေးဆဲပါသူတို့ပြန်မလို့သေးဘူးနော်။ဒီလိုအရန်ချင်းသူတို့မိသားစုဝင်တွေလည်းပဲနော်။
စုထူးဆန်းကုမ္ပဏီဟာမြန်မာအိန္ဒိယနိုင်ငံပူးပေါင်းပြီးကလဒါမြစ်ဘက်ဆုံဖွံ့ဖြိုးရေးစီမံကိန်းထက်ကတစ်ခုအပါအဝင်ဖြစ်တဲ့ချင်းပြည်နယ်ပလဝမြို့နယ်မီဇိုရန်ပြည်နယ်အိန္ဒိယဆက်သွယ်ရေးကမ်းလှမ်းဖောက်လုပ်နေတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။ ပလောင်ဝမ်မြို့နယ်တွင်မြန်မာစစ်တပ်နှင့်ရခိုင်လက်နက်ကိုင်အေးဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပတိပကဟာနယ်မြေဒေသဖုံးပြမှုလုံဆောင်ရေးတွင်အနှောက်အယှက်ဖြစ်နေတယ်လို့ချင်းပြည်နယ်အစိုးရဖွဲ့ဝင်ဝန်ကြီးဦးမန်ထင်းသာကပြောပါတယ်။
လုံငန်းတော့တော်တော်လေးကိုအနှောက်အယှက်ဖြစ်ပါတယ်ဖုံးပြမှုလုပ်ငန်းပေါ့နော်လမ်းလုပ်ငန်းအဆောက်အဦကိစ္စဘာညာတွေကတော့တော်တော်လေးကိုလောက်ရခက်တဲ့အနေအထားမှာရှိပါတယ်မလ၆ရက်နေ့တုန်းကလည်းကလသာမြစ်ကူးသရားအတွက်အသုံးပြုဖို့ရန်ကုန်ကနေသေပေါ်နဲ့တည်ဆောင်လာခဲ့တဲ့သရားတန်ပေါင်းတန်ချိန်300လိပါကိုအေအေဖွဲ့ကနေမီးရှို့ဖျက်ဆီးခဲ့တဲ့အတွက်ဆောက်လုပ်ရေးလုပ်ငန်းကျကျနေစေလို့သ
အဖွဲ့အနေနဲ့စန့်ကျင်တာမရှိဘူးလို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
အဲ့ဒီကိစ္စဖြစ်တဲ့ဥစ္စာကိုသူတို့ထိုးစစ်ဆင်လို့ဖြစ်တဲ့ဥစ္စာကိုကလရန်ပရောဂျက်ကိုအကြောင်းပြတယ်။ကျွန်တော်တို့ကအဲ့ဒီကလရန်စီမံကိန်းကိုဆန့်ကျင်တာအကြောင်းဘာမှမရှိဘူး။ကျွန်တော်တို့အေအေကပဲအတားအဆီးလုံးနေတယ်ဆိုပြီးတော့မှအိန္ဒိယဘက်ကတင်မှာပေးတဲ့ဥစ္စာတွေလို့ရှိတယ်။ဆိုတော့ဒီစီမံကိန်းကပြည်သူလူထုတွေအတွက်အချိုးရှိမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဘာ
ကျွန်တော်တို့ကတော့ဝေခွေးပြုတ်နေတဲ့အတွက်အခက်တွေ့နေတယ်လို့ချင်းလူခွေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တရားပိုင်းတွင်မှာရခိုင်ပြည်နယ်တွင်မှာလည်းတိုက်ပွဲတွေညင်တက်နေတယ်လို့အေးအေးတာဝန်ရှိသူတွေကပြောပါတယ်။မြန်မာစစ်တပ်နဲ့အေးအေးတို့တိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်ပူတီတောင်ရတိတောင်ပုံလကြုံမြောက်ဦးမင်းပြားကြောက်တော်မြို့နယ်တွေကဒေသခံ9000ကျော်ဟာနေရာစွန့်ခွာတိမ်းရ
ရရှိနေဆင်းဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေနေရာပြောင်းရေးအစီအစဉ်အတွက်မြန်မာနိုင်ငံကြီးဌာနကူစည်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့ဒုက္ခသည်တွေနဲ့ရောဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်။နိုင်ငံတကာဖိအားကြုံနေရတဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေနေရာပြောင်းရေးဟာနှစ်နိုင်ငံကြားမှာတော့အပြန်အလှန်အပြစ်တင်မှုတွေနဲ့လုပ်ငန်းစဉ်ကမဆနိုင်သေးပါဘူး။အခုဆိုလို့ရှိရင်အေးရခိုင်ဖွဲ့နဲ့ဖြစ်လာတဲ့တိုက်ပွဲတွေကြောင့်လည်းဒေသအတွင်းတည်ငြိမ်မှုကတော်လေးပျက်စီးနေတယ်လို့ဆိုရမှာပါ။ဒီလိုချင်းနေမျိုးမှာမြန်မာဆွေအပ်ပကဒုက္ခသည်တွေနေရပြန်ရေးကြိုးပမ်းမှုဟာတကယ်ပဲလက်တွေ့လုံနိုင်ပါမလားနိုင်ငံတကာဖိအားကိုမလုံနိုင်လို့လုပ်ငန်းလုံးပြရသလိုဖြစ်နေသလားဒါမှမဟုတ်အခြားဖြေရှာနိုင်မဲ့နည်းလမ်းရောရှိပါလားအခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလို့ရတဲ့သွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်ကော်ရှင်တွေကိုကြည့်ကြပါရခင
်ဗျ။ဒီကနေ့ည9:00ခွဲနောက်ပိုင်းထုတ်လွှင့်မယ့်တရက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုရုရှားနိုင်ငံဘက်ကရွေးကောက်ပွဲဆိုင်ရာအခြေအနေတင်မာနေတဲ့အကြောင်းကိုပြောပြပေးပါမယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပပေးရေးစနေနေ့ကတောင်းဆိုဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားအလွန်အကျွံတုံ့ခဲ့တာနဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့တွေကပြစ်တင်ဝေဖန်လိုက်ပါတယ်။သဘောထားကွဲသူတွေကိုထိန်းချုပ်နိုင်ဖို့ဖိနှိပ်နေတဲ့အကြောင်း HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မကြခင်ကျင်းပမယ့်မော်စကိုမြို့တော်ကောင်စီရွေးကောက်ပွဲမှာရှင်ပြိုင်လိုတဲ့အတိုက်ခံကိုယ်စားလှယ်လောင်းတချို့ကိုအနာပိုင်တွေကဝင်အရွေးခံခွင့်မပြုတဲ့ကိစ္စအပေါ်မှာအင်အားထောင့်400လောက်ချီတက်ဆန္ဒပြခဲ့ကြတာပါဒီဆန္ဒပြပွဲကိုဥဆောင်သူတဦးဖြစ်တဲ့တိုက်ခန်ကောင်းဆောင်အလက်ဆီနာဗယ်နီဟာလည်းထိမ့်သိမ်းခံထားရစဉ်အတွင်းအစိတ်ခတ်ခံခဲ့ရတဲ့ဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေတဲ့အကြောင်း VOA သတင်းတောက်စလာတီကာဟုကသတင်းပေးပို့ထားပါတယ်အပြည့်စုံကိုတော့ကိုစောဝင်းလိုင်ကပြောပြမှာပါရှင
်စနေနေ့ကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲဟာယူကော့ဘဲကော်မရှင်အရာရှိတွေကမော်စကိုယူကော့ဘဲမှာဝင်ပြိုင်မဲ့ကိုစလေလောင်း30လောက်ကိုပယ်ချလိုက်ပြီးတဲ့နောက်တဲ့နှစ်ပတ်အတွင်းပြုလုပ်တဲ့ဆန္ဒပြပွဲတွေကတခုဖြစ်ပါလေ။အာဏာပိုင်တွေကခွင့်ပြုမင်းချမပေးတဲ့ကြားကပဲထောင်ထဲချတဲ့ပြည်သူတွေမြို့တော်ခမ်းမရှိမှစူဝေးဆန္ဒပြခဲ့ကြတာပါ။အာဏာပိုင်တွေကဆန္ဒပြသူတွေကိုရိုက်နှက်ခဲ့သလိုတချို့ကိုလမ်းမပေါ်ပစ်ပေါက်တာ၊လမ်းမမှာဒီယိုတိုက်ဆွဲတာတွေပြုလုပ်ပြီးအင်အားသုံးဖြိုခွင်းခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဝင်ရောက်ရှင်ပြန်ခွင့်ပိတ်ပင်ခံခဲ့ရတဲ့အထင်ကရအတိုက်ခံကိုယ်စားလှယ်လောင်းအီလီယာယာရှင်အပါအဝင်လူပေါင်း1400နီးပါးဖမ်းဆီးခံခဲ့ရတယ်လို့HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ရရှင်းကိုတော့တနင်္လာနေ့ကထောင်ဒဏ်10ရက်ပြစ်ဒဏ်ပေးလိုက်တယ်လို့သူ့ရဲ့ရှင်နေ Vadim Prokhorovka ပြောပါတယ
် Конечно, это политическое решение.Вынесено исключительно с целью снять не только снять Яшина с выборов.
Да, Russian in a Yukopwe women playing her on. Nangeya Chamate Sophia Pitlu. Lurine Tulumiao, the main low light hour. Diniga Tiamushime, Lujanam Timau, Luriga Lamaribo, Tubio, Sanapiani Jaumawa.
Sanapia Wego Usan Jimba to do Pite, Dagan Gangzao. Alexei Navalny Garo, Sininit Sanapia Wemadangi, Pansi Kangaya B, Yet Dongze Town and Chakangaya Bari.သူ့ကိုဖမ်းဆီးလိုက်တဲ့အတွက်ဆန္ဒပြဘွဲကတော့ပြတ်မသွားခဲ့ပါဘူး။ဒါပေမဲ့နာဗန်ဂျီဟာဖမ်းခံထားရခြင်းအတွင်းထူးဆန်းတဲ့ရောဂါဝေဒနာတစ်ခုကိုခံစားရပြီးဆေးရုံတင်လိုက်ရပါတယ်။ဒါနဲ့ပတ်သက်လို့နာဗန်ဂျီရဲ့ဆရာဝန်အနက်စတေးဆီယာဗာစီလီယေဗာပြောတာကတော
့ Я убеждала коллег, что надо его сейчас ставить на наблюдение, по крайней мере, на 3 суток.
ဒီပါရဲ့ဆန္ဒစစ်ဆေးမှုရလဒ်တွေထွက်မလာခင်မှာသူ့ကို3ရက်လောက်တော့စောင့်ကြည့်တင်တယ်လို့ကျွန်မဆရာဝန်တွေကိုပြောခဲ့တာပါ။ဒါပေမဲ့အထက်ကညွှန်ကြားချက်ကြောင့်ဆိုပြီးတော့ရဲတွေကသူ့ကိုအချုပ်ခန်းထဲကိုပြန်ခေါ်သွားပါတယ်
။နာဗန်ဂျီကိုကုသပေးခဲ့တဲ့ဆေးရုံကဆရာဝန်တွေကတော့သူဟာမတည့်တဲ့အရာတစ်ခုကြောင့်အခုလိုဖြစ်တာလို့ပြောပါတယ်။ဒါပေမဲ့ဒီကိစ္စဟာအဲ့ဒီတဲ့ပိုပြီးလေးနဲ့ကြောင်းနာဗန်ဂျီရဲ့ရှင့်နေအိုလ်ဂါမီခီလိုဗာကပြောပါတယ
်။ Его кололи в огромном количестве преднизолон. Естественно, отёк практически ушёл.
သူ့ကိုဟော်မုန်းဓာတ်တွေအများကြီးထိုးပေးခဲ့ပါလေအခုအယောင်ကျသွားပြီဆိုပေမဲ့ရှေ့ဆက်ဘာဖြစ်မလဲသူ့ခန္ဓာကိုယ်ကဘယ်လိုတုံ့ပြန်မလဲဆိုတာကိုကျမတို့မသိနိုင်ပါဘူးသူဟာအမျိုးအမည်မသိအစိတ်တစ်ခုခုအခက်ခံခဲ့ရတယ်ဆိုတာကတော့သိကြပါတယ်ဘာမှန်းသာမသိသေးတာပ
ါနာဗန်ကြီးအခုလိုအစိတ်ခက်ခံရတယ်ဆိုတဲ့သတင်းတွေထွက်လာခြင်းက2006ခုနှစ်အတွင်းလန်ဒန်မြို့မှာအစိတ်ခက်ခံရပြီးသေဆုံးသွားခဲ့တဲ့ရုရှားထောက်လှမ်းရေးဟောင်းအလက်ဇန်ဒါလီဗီနန်ကိုအပါဝင်တခြားအထင်ကရပုဂ္ဂိုလ်တွေအစိတ်ခက်ခံရတဲ့ဖြစ်ရပ်တွေကိုပြန်ပြောင်းအမတ်ရစရာဖြစ်လာပါတယ်။2015ခုနှစ်တုန်းကလည်းအထင်ကရအတိုက်ခံကောင်းဆောင် Boris Nemtsov ဟာမော်စကိုမြို့မှာလှုပ်ကြံတပ်ဖြတ်ခံခဲ့ရပါတယ်။အာဏာပိုင်တွေကဒီဆန္ဒပြပွဲတွေကိုပြင်းထန်စွာကင်တွယ်ဖြစ်ရှင်းတာကိုကြီးကြီးအဖြစ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့ငြင်းကြတဲ့နည်းနဲ့လမ်းမတွေပေါ်ထွက်ပြီးဘလို့ပဲတောင်းဆိုစေအောင်တော့နောက်ဆက်တွဲအကျိုးဆက်တွေရင်ဆိုင်ရမယ်ဆိုတာပြည်သူတွေကိုအစိုးရကပြသလိုက်ခြင်းဖြစ်တယ်လို့ HRW ကပြောပါတယ်ဖန်စီထားတဲ့ငိမ့်ချန်းစွာဆန္ဒပြသူတွေအပေါ်တင်ထားတဲ့ဆွေးချက်တွေရုပ်သိမ်းပြီးသူတို့ကိုချက်ချင်းပြန်လုပေးဖို့ HRW နဲ့ AI နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့တို့ကရုရှားအာဏာပိုင်ကိုတောင်းဆိုထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းကြောပြသွားတာပါရှင်အခုဆေးလိတ်အန်ဒီရဲ့အကြောင်းချမ်းမရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနာဆင်ကြားရမှာပါဆေးလိတ်ကိုစံကျင်နေတဲ့တိုင်းပြည်တွေအနေနဲ့ဆေးလိတ်တောက်သူတွေဆေးလိတ်ဖြတ်အောင်တွန်းအားပေးတဲ့အစီအစဉ်တွေမှာငွေချေးရင်းနှီးရတာနဲ့ထိုက်တန်ပြီးတော့ထိရောက်မှုရှိအောင်လုပ်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကတိုက်တွန်းသွားပါတယ်။ဆေးရွက်ကြီးကြောင့်ဖြစ်တဲ့ကတ်စ်ရောဂါဆိုးတွေရင်ဆိုင်တိုက်ဖြတ်တဲ့လုပ်ငန်းတွေမှာတိုးတက်မှုရှိပေမဲ့ဆေးရွက်ကြီးဝယ်လို့အားကျဆင်းသွားအောင်တော့မလုပ်နိုင်သေးဘူးလို့ WHO ကနောက်ဆုံးထုတ်ပြန်ထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဂျနီဗာမြို့ကနေလီဆာစလိုင်းပေးပို့ထားတဲ့သတင်းကိုနှမ်းလောင်ကတင်ပြထားပါတယ်ရှင်။
ဆလိတ်တောက်သူတွေဆလိတ်ဖြတ်အောင်အကူအညီပေးတဲ့အစီအစဉ်တွေတစ်ခုမကရှိတဲ့နိုင်ငံ36နိုင်ငံရှိတာကိုစစ်တမ်းတစ်ခုမှတွေ့ရပါတယ်။တူရကီနဲ့ဘရာဇီးလ်နိုင်ငံတွေကသာ WHO ကအကြံပြုတဲ့အတိုင်းဆေးရွက်ကြီးစန့်ကျင်ရေးအစီအစဉ်တွေကိုအကောင့်ထည့်ဖော်ကြပါတယ်။ဒီလိုလှုပ်ဆောင်ချက်တွေထဲမှာဆလိတ်ကြောင့်ဖြစ်တဲ့ရောဂါပုံတွေကို Secret Book ခေါ်မှမှဖော်ပြတာဆလိတ်ကြော်ညာနဲ့အယောင်မြင့်တင်ရေးတွေကိုတားမြစ်တာနဲ့ဆေးရွက်ကြီးကုန်တွေအပေါ်အခွင့်တိုးကောက်တာလည်းပါဝင်ပါတယ်။ဒီလိုအစီအစဉ်တွေနဲ့ဆောင်ရွက်နေပေမဲ့ဆေးရွက်ကြီးကြောင့်လူပေါင်း8000လောက်အချိန်မတန်ပဲနှစ်စဉ်တည်ဆုံနေရတဲ့အတွက်ဒီအစီအစဉ်ကထိရောက်မှုတိတ်မရှိဘူးလို့ပြောရမှာပါ။တည်ဆုံသူတွေထဲမှာဖွံ့ဖြိုးဆဲနိုင်ငံတွေကလူရေ80ရာခိုင်နှုန်းလောက်ပါဝင်ပါတယ်။ WHO ဆေးရွက်ကြီးထိန်းချုပ်ရေးဌာနကစီမံကိန်းမန်နေဂျာဖာနာယက်ပါဆတ်ကတော့ဆေးရွက်ကြီးနဲ့ဆလိတ်တိုက်ဖြည့်လုပ်ငန်းတွေနှောင့်နှေးသွားအောင်ဆေးရွက်ကြီးလုပ်ငန်းရှင်တွေကနီလန်တစ်တွေရှာနေကြတယ်လို့ဆွဆွဲပြောဆိုပါတယ်။
That many countries are finding it difficult to make progress because the industries
gone into the new and novel products. So yeah, we need to bring the shop up, bring it down, bring it up. This check is selling the sugar cane that is going to be sold. Now, my mother, I'm not going to be able to buy it. Now, this is the problem. The government is trying to buy it.
Secret တွေတောက်တလောက်အနေနဲ့မများပါဘူးဆိုတဲ့ပစ္စည်းတွေကိုဆေးရွက်ကြီးလုပ်ငန်းတွေကတီထွင်လုပ်ကင်လာတယ်လို့လဲပရာဆတ်ကပြောပါတယ်။ဒါပေမဲ့လည်းနောက်ပိုင်းထွက်လာတဲ့ပစ္စည်းတွေကလည်းမီခိုမထွက်တာကလွဲရင် Secret လို့ပဲအနေနဲ့များတယ်လို့သူကပြောပါတယ်။ E-cigarette လို့ခေါ်တဲ့ Electronic Secret တွေမှာ Nicotine ဓာတ်တွေပါဝင်နေတယ်လို့ပရာဆတ်ကပြောပါတယ်။ဆေးလိဖြစ်တဲ့နေရာမှာ E-cigarette ကအထောက်အကူဖြစ်တဲ့အထောက်အထားတွေမတွေ့ရဘူးလို့လဲသူကပြောပါတယ်။
The evidence in the US for example is that they were liberal to open the market for electronic cigarettes for almost
၃၀ကျော်လောက်ရှိတယ်။ဒီကမှာတော့လုံခဲ့တဲ့9နှစ်နှစ်လောက်ကလေးကအီစီဂရက်ဒီကိုလွတ်လပ်စွာရောင်းချခွင့်ပေးဖို့ခွင့်ပြုပေးခြင်းနဲ့လစ်ဘရယ်သမားတွေရှိနေခဲ့တာပါ။အီစီဂရက်ဒီကဘိုးဘီအန်ရဲ့ကင်းနဲ့မိုင်လဲမိုက်တဲ့စမ်းကြည့်အောင်ဆိုပြီးလူငယ်တွေစပြောလာတဲ့အချိန်ကနေတုံးနေအတွင်းဆက်လက်တောက်တဲ့လူငယ်တွေတိုးလာခဲ့တာကိုတွေ့ရပါတယ်။ဒါကြောင့်အီစီဂရက်ကလူငယ်တွေ
တယ်လို့ WHO ကပြောပါတယ်။နှလုံးရောဂါ၊ကင်ဆာနဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေဖြစ်ပွားစေတဲ့နံပါတ်၁တရားခန့်ကတော့ဆီဂရက်ကြောင့်ပါ။ဒီအတွက်ကမ္ဘာတဝန်ကုန်ကျရတဲ့ငွေပမာဏဟာလည်းဒေါ်လာ၁.၄ trillion တမမဟုတ်ကမ္ဘာစီးပွားရေးထုတ်ကုန်တန်ဖိုးရဲ့နှစ်ရာခိုင်နှုန်းနီးပါးရှိနေတာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့ဆိုင်ပါတယ
်။ VOA ရဲ့အင်ကာနဲ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595ကနေနားဆင်နိုင်ပါတယ်။အခုအင်ကာနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုချော်ချော်သိန်းကပြောပြပေးပါအောင်မရှင
်။ကယ်လီဖိုးနီးယားပြည်နယ်ဂီရိုင်းမြို့ကအစားအစာပိုးတော်တစ်ခုမှာဆယ်ကျော်သက်ရွယ်လူငယ်တူကတရနယ်ဝင်ပြစ်လို့တေဆုံးဒဏ်ရာရသူတွေအတွက်အမှတ်တရဆူတောင်းပွဲကိုတင်းလာနေကမြို့တော်ခမ်းမပြင်ပမှာကျင်းပပြီးလူရာပေါင်းများစွာတက်ပါတယ်။တယောက်လာသူတွေကဖျောင်းနိုင်လူတွေကိုမိထွန်းကင်ကြပြီးဒေသဆိုင်ရာခေါင်းဆောင်တွေနေငုံပြောတာကိုနားထောင်ကြပြီးတော့ဂီရိုင်းဟာအကောင့်တယ်လို့ဆိုရမယ်ဂီရိုင်းစထရောင်းဆိုတော့ကိုအော်ဟစ်ကြွေးကြော်ကြပါတယ်။ရိုဟင်ညာမွတ်စလင်လူနည်းစုတွေပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာဆွေရအနေနဲ့တရားဥပဒေနဲ့အညီဖြစ်အောင်လုပ်ရမယ်လို့မလေးရှားနိုင်ငံသားဌာနကပြောလိုက်ပါတယ်။ဒါမှသာလျှင်စစ်တပ်ရဲ့ရက်စက်တဲ့နေနေမှုကြောင့်တိုင်းပြည်ကနေထွက်ပြေးသွားရတဲ့ရိုဟင်ညာထောင်ပေါင်းများစွာနိုင်ငံကိုဘေးရန်ကင်းစွာပြန်လာနိုင်မယ်လို့ပြောပါတယ်။ထိုင်းနိုင်ငံဗန်ကောက်မြို့တော်မှာဒီအပိုင်းတွင်အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကျင်းပဖို့ရှိနေချိန်မှာပဲမလေးရှားနိုင်ငံသားဌာနကအခုလိုပြောလိုက်တာပါ။ဒီကနေ့အင်္ဂါနေ့မှာဟောင်ကောင်မြို့ရထားဘူးရာယုံမှာဒီမိုကရေစီအရေးလှုပ်ရှားဆန္ဒပြနေကြသူတွေကြောင့်ရထားနဲ့ပုံမှန်အလုပ်သွားလာသူတွေခက်ခဲတွေ့ကြရပါတယ်။ရထားခီးစဉ်တွေနှောင့်နှေးသွားရတယ်လို့တချို့ပူတာတွေမှာတော့ရထားပြေးဆွဲတာအချိန်မှန်ရန်နာထားလိုက်ရတဲ့အတွက်သွားကျင်တဲ့ပူတာကိုအခမဲ့ပို့ဆောင်ပေးတဲ့မော်တော်ယာဉ်တွေကိုခီးတဲ့တွေအချိန်အတော်ကြာစောင့်ဆိုင်းကြကြရပါတယ်။ပုံမှန်သွားလာနေသူတွေနဲ့ဆန္ဒပြသူတွေကြားတိုးဝှေ့တွန်းတိုက်ပြီးတဲ့အခြေအနေတွေလည်းတုံ့ငဲကြရပါတယ်။ပါကစ္စတန်စစ်ဖက်လေယာဉ်တွေစဉ်ဟာစစ်ဖက်ဌာနချုပ်တီရှိရာရော်ဘင်ဒီမျိုးနာကလူနေရပ်ကွက်တစ်ခုထဲကိုဒေသဆန်တော်ချင်းဒီကနေ့ညနေပိုင်းကပြတ်ကျသွားတာကြောင့်လူ18ယောက်ထက်မနည်းသေဆုံးသွားပါတယ်။ဒီရင်ဟာလိကျင့်ပြန်တန်းနေချိန်အတွင်းမြို့ပြင်ရက်ွက်တစ်ခုတည်းကအိမ်အတော်များများရှိတဲ့နေရာကိုပြေကျသွားပြီးပောက်ကွဲမိလောင်သွားတယ်လို့စစ်ဖက်ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လို့ရမှုကကိုစော်ဝင်းလှိုင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPG 8 Intercept 17နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.